သာသနာတော်နှစ်2559နှစ်ကောဇာတက္ကရေ1389ခုနှစ်ဒုတိယဝါဆိုလာဇန်တရက်2015ခုနှစ်ဇူလိုင်လ18ရက်မန္တလေးတိုင်းဒေသကြီးပြည်ဝင်မြို့နယ်နိပညာတက္ကသိုလ်ကျရဏဘုံဆိုင်ပါစီတီပင်မဆောင်ဝင်းနင်းသဘင်ခမ်းမအတွင်ဆင်းကျင်ပါပြုလို့အပ်သည်နိပညာတက္ကသိုလ်ကျရဏဘုံဆိုင်ပါစီတီပါမခချုပ်ဆရာကြီးနှင့်တကွဆရာဆရာမများကျောင်းသားကျောင်းသူများဝန်ထမ်းများ၏ပင်စမအချိန်မြောက်ဝါဆိုသင်္ကန်းဆက်ကလှူဒန်းခြင်းအလှူတော်မင်္ဂလာအခမ်းအနားအနုမောဒနာတရားဘုရားကိုကြည်ညို၍ဘုရား၏အဆုံးအမကိုလိုက်နာကြသောဘုရားဘာသာဝင်သူတော်စံညာအနေနဲ့မြတ်စွာဘုရားသာသနာတော်ကိုလှူဒန်းထောက်ပံ့တဲ့အနေအားဖြင့်ဝါဆိုသင်္ကန်းကိုဆက်ကလှူဒန်းကြတယ်စိတ်ထဲမှာရည်ရွယ်ချက်ထားရမှာတော့ဒုကိုးကွယ်တဲ့ဘုရားတရားတန်ခါယရဏသုံးပါမြတ်စွာဘုရား၏ဆုံးမစကားတွေအရသာသနာတော်ကိုမိမိတို့ပိုင်ဆိုင်တဲ့ပစ္စည်းကခွဲဝေပြီးတော့လူရန်ထောက်ပံ့တယ်ပူဇော်တယ်လို့ဝါဆိုသင်္ကန်းဆက်ကတ်တယ်ဆိုရင်ကုသိုလ်ကောင်းမှုလုပ်တဲ့အခါမှာသာသနာတော်ကိုပူဇော်ခြင်းလို့ဆိုရယ်လုပ်ငန်းတစ်ခုကိုဆောင်ရွက်တယ်လို့စိတ်ထဲမှာဒီလိုအာရုံပြုထားတယ်။မြတ်စွာဘုရားအာလုံဘုရားမတော်ဝင်ပြီးတည်တဲ့ဘုဒ္ဓဘုရားမှာမှတ်တမ်းတင်ထားတဲ့အတိုင်ဘုရားလောင်းက29နှစ်မှာတောထွက်လာတယ်တော်ထွက်လာတဲ့အခါမှာအဲ့ဒီအချိန်တော့ကလူ့လူစားကနေပြောင်းပြီးတော့သူတော်စင်တွေဝတ်ယုံတဲ့ဝတ်ယုံတစ်မျိုးရှေးခေတ်ကလည်းပဲဝတ်ယုံကြတာရှိတယ်ပေါ့ဘုရားအလောင်းတော်ထွက်လာတဲ့အခါကျတော့ဂတိကာရဆိုတဲ့ပြမကြီးကကြာသင်္ကန်းကိုလာရောက်ဆက်ကတ်တယ်ဆိုတာအလုံးကြောင်းဦးကျကြာသင်္ကန်းဆိုတာကဘာဥကာလမှာကြာဘူးကြီး၅ခုဖြစ်ပေါ်လာတဲ့ကဘာတီမိုးကြီးရွာတဲ့အခါဒီလူတွေနေတဲ့ကဘာမြေကြီးတစ်ခုလုံးဟာရေပြင်းကြီးဖြစ်နေအဲ့ဒီအချိန်မှာကြာဘူးကြီး၅ခုပေါ်ထွက်လာတယ်အဲ့ဒီကြာဘူးတွေရဲ့အထိမ်မှတ်နဲ့ပဲဒီကဘာမှာဘုရားဗနစုပွင့်တယ်ဆိုတာမှတ်သားကြအကယ်၍အဲ့ဒီရေပြင်းကြီးမှာကြာမပေါက်ဘူးဆိုတဲ့ကဘာဟာတုံညကဘာလို့ခေါ်ဘုရားမပွင့်တဲ့ကဘာအဲ့ဒါကြောင့်မို့ကဘာကိုဘုရားပွင့်တယ်မပွင့်ဘူးဆိုတာဟာကဘာဥက္ကလရည်ပြင်းကြီးဖြစ်ပေါ်လာတဲ့အချိန်မှာကြွတင်ပြီးတော့အရင်နမိတ်အနေနဲ့ဖြစ်ပေါ်လာဆိုရင်ကြာတပွင့်နဲ့ပွင့်လို့ရှိရင်ဘုရားတဆူပဲပွင့်မယ်ကြာဘူးနှစ်ခုရှိမယ်ဆိုရင်ဘုရားနှစ်ဆူသုံးခုရှိမယ်ဆိုရင်သုံးဆူလေးဆူလေးဘူးတွေ့ရင်လေးဆူငါးဘူးတွေ့ရင်ငါးဘူးငါးဘူးတော့ပိုတဲ့ကဘာမျိုးမရှိဘူးဒါကြောင့်မို့ဒီကဘာမှာတော့ကြာဘူးကြီးငါဘူးကဘာဥကလာမှာပေါ်ခဲ့တယ်အဲ့ဒီကြာဘူးကြီးတွေထဲမှာဖះလောင်းနေတောထွက်တဲ့အခါမှာသူတော်စင်သူတော်မြတ်ရဲ့အဝတ်စုံတွေကိုဝတ်ယုံဖို့အတွက်တဘာဝအနေထားကဖြစ်ပေါ်လာတဲ့ပရိက္ခရာ၈ပါးဆိုတာပါဝင်လာခဲ့တယ်ပေါ့အဲ့ဒီပါဝင်လာတဲ့ပရိက္ခရာ၈ပါးကိုထိုစဉ်ကကဘာမြေပေါ်မှာမြေမရှိသေးတဲ့အတွက်ကြောင့်လူသားတွေလည်းတယောက်မှမရှိသေးဘူး အဲ့ဒီချိန်မှာသုဒ္ဓဝါဒမြမဘုံလို့ဆိုရယ်အနာဂံမြမသို့မဟုတ်ယဟနာမြမကြီးတွေဟာဆင်းသက်လာပြီးတော့အဲ့ကြာဘူးတဲ့ကပရိခရာတွေကိုမြမပြေကိုယူဆောင်ပြီးတော့တင်ထားတယ်လို့ဆိုတယ်ဘုရားလောင်းနေတောထွက်လာတဲ့အခါမှာအဲ့ဒီကြာဘူးတဲ့ကရတဲ့ပရိခရာတွေကိုလာရောက်ပြီးတော့ဆက်ကတ်တာအဲ့ဒါကိုကြာသင်္ကန်းလို့ခေါ်ကြတယ်အခုခေတ်မှာကြာရိုးတွေကိုမြင်ပြီးတော့ရက်တဲ့သင်္ကန်းမျိုးကိုကြာသင်္ကန်းခေါ်တာမဟုတ်ဘူးဘုရားလက်ထက်ကကြာသင်္ကန်းဆိုဒီမှာကြာဘူးတဲ့မှာပါရှိလာတဲ့တဘာဝပါရှိလာတဲ့ဝိသုံတစ်ခုဆိုလိုလို့ပေါ့နော်အဲ့ဒီလိုကြာသင်္ကန်းဟာဒီဗုဒ္ဓသာသနာတော်မှာပထမဆုံးသင်္ကန်းလို့ပြောရမှာဖြစ်တယ်ဘုရားလောင်းတိုးတက်တဲ့အခါအဲ့ဒီကြာသင်္ကန်းကိုတဘာဝအယမြမကြီးကတိကာရဆိုတဲ့မြမကြီးကလာရောက်ပြီးတော့ဆက်ကတ်တယ်၆နှစ်ပတ်လုံးဒုက္ခရစရိယာကျင့်ပြီးဒီဝတ်နဲ့ပဲဝတ်တယ်လို့ပဲမှတ်ရတော့နောက်ဆုံးကြတဲ့အခါကျတော့ဘုရားဖြစ်သူရောက်သွားသည်ထီအောင်ဒီကြာသင်္ကန်းနဲ့ဝတ်ရုံပြီးတော့နေနောက်ပိုင်းရောက်တဲ့အခါကျတော့မြတ်စွာဘုရားဘုရားကရဘက်ကိုဒုတိယအကြိမ်ကြွလာတဲ့အခါမှာပန္တုကူလစီဝရလို့ခေါ်ကာလီဆိုတဲ့သူများအိမ်မှာအလုံးလုံးတဲ့အမျိုးသမီးကြီးဆုံးသွားတဲ့အခါအဲ့ဒီအမျိုးသမီးကြီးကိုယ်ကိုရစ်ပတ်ပြီးတော့ပြစ်ထားတဲ့ပိုက်ဆံလျှော်နဲ့ရက်ထားတဲ့အဝတ်ကိုမြတ်စွာဘုရားကိုယ်တိုင်ခွာယူဖူးလျှော်ပြီးတော့ဝတ်တာဒါကိုတော့ပန္တုကူလစီဝရပန္တကူသင်္ကန်းလို့ခေါ်တယ်သာသနာပေါင်းဝင်လာတဲ့ယဟန်တွေဘယ်သူပဲဝင်လာလားမြတ်စွာဘုရားကတရားရကမတွေဝန်တော့ဝန်ဖို့မဖြစ်စေဖို့အတွက်ပန္တကူလစီဝရလို့ဆိုတယ်ပန္တကူသင်္ကန်းပဲဝတ်ရုံရမယ်လို့ပန္တကူသင်္ကန်းဆိုဒီမှာလူတွေမလို့ခြင်းတို့ပြစ်လိုက်တဲ့သင်္ကန်းပဲအဝတ်ပဲဖြစ်စေတုတ်တန်တရားတင်းချိုင်းဝမှာပြစ်ထားတဲ့အဝတ်တွေပဲဖြစ်စေအမိုက်ပုံမှာပြစ်ထားတဲ့အဝတ်တွေပဲဖြစ်စေကောင်းတို့ရရအဝတ်တွေကိုလျှော်ဖို့ပြီးတော့ဆက်ပြီးတော့ချုပ်ထားတဲ့သင်္ကန်းကိုထိုခေတ်ကပန်းတကူသင်္ကန်းလို့ခေါ်အဲ့ဒီပန်းတကူသင်္ကန်းကိုဝှေ့ယုံပြီးတော့ပထမဆုံးသာသနာမှာယဟန်တော်တွေဖြစ်ပေါ်လာခဲ့တယ်ပေါ့ပန်းတကူသင်္ကန်းမှာဝှေ့ယုံကြတယ်နောက်ပိုင်းရောက်လာတဲ့အခါကျတော့ဆရာစီဝကကလက်ဆောင်အနေနဲ့ပေးပို့လိုက်တဲ့တိဝေယကဆိုတဲ့တိဝိတိုင်းပြည့်ဝတ်စုံတစုံမြတ်စွာဘုရားကိုလာလို့သူကဘယ်ကကြားတာတော့ဆိုအဝန္တိတိုင်းခဏိခေတ်မှာဆိုရင်အုတ်ဆေမီပြည်အိန္ဒိယနိုင်ငံမှာအုတ်ချေဆိုတဲ့မြို့ရှိမဟာရာဇတံပြည်နယ်ပုံပေဘက်မှာအုတ်ချေဆိုတဲ့ပြည်အဲ့ဒီမြို့မှာအဲ့ဒီခေတ်ကအုတ်ချုပ်သွားတဲ့ဘုရင်ကသာဏပိသောတမင်းလို့ခေါ်တယ်အဲ့ဒီဘုရင်ကြီးယောဂရတဲ့အခါမှာရာဇဂျိုကဗိမိသရမင်းကြီးရဲ့အကူအညီနဲ့တမားတော်ကြီးဇီဝကကိုပင့်ပြီးတော့ဆေးကုတာပျောက်သွားတယ်ပျောက်သွားလို့သူရတဲ့တိဝေယကဝတ်စုံကြီးကိုဆရာဇီဝကကိုကျေးဇူးတင်လို့လက်ဆောင်အနေနဲ့ပို့တယ်ပေးပို့တဲ့ဝတ်စုံကြီးရလာတဲ့အခါကျဆရာဇီဝကကဒီဝတ်စုံအပြင်အလွန်တမိုးကြီးတယ်ပေါ့အဲ့ဒီခေတ်ကဗိမိသရမင်းကြီးတော်၎င်းဖရာတော်၎င်းဒီနှစ်ဦးတဦးကိုသူရွေးချယ်ပြီးတော့ပြိမယ်နောက်ဆုံးမှဖရာကိုရွေးချယ်ပြီးတော့မြတ်စွာဘုရားစီကိုတောက်ကတ်တယ်အဲ့ဒီကတ်တဲ့အချိန်ထိအောင်ဘုရားနဲ့တန်ခါးတွေဟာပန်းတကူသင်္ကန်းမဲ့ဝှေ့ယုံညာအဲ့ဒါနဲ့ဆရာစီဝကကြီးကမြတ်စွာဘုရားစီသွားပြီးအရှင်ဘုရားတဲ့တပည့်တော်တန်ဖိုးကြီးတဲ့ဒီတိဝိတိုင်းပြည့်ဝတ်စုံကြီးကိုရထားပါလေအဲ့ဒါကိုတပည့်တော်ကိုတဏှာငယ်ညာသွားပြီးဒီဝတ်စုံကြီးကိုလှူခံပါပြီးတော့အရှင်ဘုရားရဲ့တပည့်တော်ကယဟန်တန်ဃာတွေကိုလည်းတရားရကမတွေလှူတဲ့အဝတ်ကိုလက်ခံခွင့်ပြုပါလို့ဆိုပြီးတော့ခွင့်တောင်းတယ်ခွင့်တောင်းတော့မြတ်စွာဘုရားသဘောတူလိုက်သဘောတူလိုက်လို့ ရှားသမီးကယူလူတဲ့သင်္ကန်းကိုလည်းလက်ခံတယ်တန်ဃာတွေကိုခွင့်ပြုဖို့လည်းသဘောတူလိုက်တယ်အဲ့ဒီသဘောတူလိုက်တဲ့သင်္ကန်းကိုကာဟပတိစီဝရလို့ခေါ်တယ်ဒကာဒကာမတွေလူတဲ့သင်္ကန်းအဲ့တော့သာသနာတော်မှာဖျားပွင့်ပြီးတော့ပထမဆုံးပေါ်လာတဲ့သင်္ကန်းကပန္နကုသင်္ကန်းပန္နကုသင်္ကန်းပြီးတဲ့အခါဒကာဒကာမတွေလူတဲ့ကာဟပတိသင်္ကန်းလို့ဒီသင်္ကန်းနှစ်မျိုးစတင်ပြီးတော့ဖြစ်ပေါ်တယ ကြတော့အမျိုးစုံလားဝါစုဥမာလူလို့ရှိရင်ဝါစုတင်ကကထိန်ပေါ်လာတဲ့အခါကထိန်ခင်မှာလူလို့ရှိရင်ကထိန်ခင်မှုဆိုပြီးလူတဲ့ဟာကြတော့ကထိန်တင်ကနောက်တစ်ခါအရေးတကြီးခရီးသွားဖို့တော့မှကျမ်းမာရေးမကောင်းလို့ဆေးကုသွားရမှာမို့လို့အန္တရာယ်ရှိတဲ့ဘေးအန္တရာယ်များတဲ့ခရီးကိုသွားရမှာမို့ ကုသိုလ်ကောင်းမှုလှုပ်သွားခြင်းတို့အရေးတကြီးလှူသွားတဲ့သင်္ကန်းကိုအစ္စေကစီဝရအစ္စေကသင်္ကန်းလို့ခေါ်ပြန်။နော်။ဝါစုသင်္ကန်းဆိုတာလည်းရှိတယ်၊ကထိန်သင်္ကန်းလည်းရှိတယ်၊အစ္စေကစီဝရအရေးတကြီးလှူတဲ့သင်္ကန်းဆိုတာလည်းပေါ်လာ။နောက်ပိုင်းမှာမိုးရသည်မှာမိုးများတဲ့ဒေသတွေအတွက်ဘုန်းကြီးတွေသင်္ကန်းဆိုတာဆိုးထားရတာဖြစ်တော့ကြောင့် မိုးရည်ခဏခဏဆိုလို့ရှိရင်အယောင်တွေကကျွတ်ကုန်တယ်။အဲ့ဒါကြောင့်မိုးရည်ကသင်္ကန်းဆိုတာတင့်ရုံလောက်တွင်အယောင်ဆိုးထားတဲ့ဆင်ဆွဲလို့ဖြူပြောပြောအယောင်ဆိုးထားတဲ့သင်္ကန်းမျိုးကိုဝတ္တိကတာတိကဝတ္တာတဝတ္တိကတာတိကမိုးရည်ဒီဝတ္တဲ့သင်္ကန်းဆိုပြီးတော့တမျိုးပေါ်သေးတယ်။ခုချိန်ဝတ်မယ်ဆိုရင်တော့တမျိုးကြီးဖြစ်မှာပေါ့နော်။အဲ့ဒီလိုအယောင်နဲ့သင်္ကန်းကလည်းဝတ္တိကတာတိ ပြည်တဆူဆူနဲ့ယောဂဖြစ်တဲ့ပုဂ္ဂိုလ်တွေအတွက်အထူးခွင့်ပြုတဲ့သင်္ကန်းကြတော့ကန္တုပဋိစ္ဆာတိသင်္ကန်းလို့ခေါ်တယ်။ကန္တုဆိုတာယာနာတွေဖြစ်ပြီးတော့ပြည်စည်းတွေနဲ့ကတ်နေလို့ညစ်ပေတာတွေကာဝယ်ဖို့ဝတ်တဲ့သင်္ကန်းမျိုးကန္တုပဋိစ္ဆာဆိုအဲ့တော့သင်္ကန်းတွေဟာနောက်ပိုင်းမှာအများကြီးပြားပေါ်လာတယ်ပေါ့နော်။အဲ့ဒါဒုက္ခကာလနဲ့လူကြတာအဲ့တော့သင်္ကန်းသမိုင်းနဲ့ပတ်သက်ပြီးတော့research လုပ်မယ်ဆိုလို့ရှိရင်အဲ့ဒီပုံစံနဲ့တွေ့ပေါ့နော်ဒါအကြမ်းရင်းလေးပြောပြတာအခုအချိန်မှာဝါဆိုဥက္ကလာမှာလူတာသင်္ကန်းဖြစ်တော့ကြောင်းဝတ္တဝါတိကဝါဆိုသင်္ကန်းလို့ဆိုပြီးတော့လူကြတယ်ဒါကိုကာလဒါနလို့ခေါ်နိုင်တယ်အချိန်ခါရောက်လာပြီဆိုရင်အချိန်ခါအလိုက်ကောင်းမှုကုသိုလ်ပြုကြတာဟာဘယ်လိုအကျိုးမျိုးပေးနိုင်တယ်လဲလို့ဆိုလို့ရှိရင်ကိုယ်လိုချင်တဲ့အချိန်မှာရလာတတ်တဲ့အကျိုးပေါ့ကိုလိုချင်ပြီဆိုလို့ချင်းလိုအပ်နေတဲ့အချိန်မှာအကျိုးတရားဖြစ်ပေါ်လာတတ်တယ်အဲ့ဒါကြောင့်မို့လို့ကာလဒါနလို့ဆိုတဲ့သူ့အချိန်ခါနဲ့သူ့လှူခြင်းဟာလည်းပဲကောင်းမြတ်သောကောင်းကျိုးချမ်းသာကိုပေးနိုင်တဲ့ကိုယ့်ရဲ့စိတ်စေတနာစွမ်းအားတွေရရှိခြင်းပဲဖြစ်တယ်ဒါကသင်္ကန်းလှူတာနဲ့ပတ်သက်တဲ့မတားဖွယ်ရလေးကိုအရင်ပြောတယ်။အေးနေစဉ်ဘဝမှာခွန်ကြီးတို့တွေဘယ်လိုနေကြမလဲ။ဘုရားဘာသာဝင်ဖြစ်လာတဲ့ပုဂ္ဂိုလ်တွေဟာနေစဉ်ဘဝမှာဘယ်လိုနေထိုင်သင့်တယ်လဲလို့ဆိုတဲ့လောကမှာအရေးကြီးဆုံးအရေးချင်းနှစ်ခုရှိတယ်။အဲ့ဒီအရေးကြီးဆုံးအရေးချင်းနှစ်ခုကဘာလဲလို့ဆိုကိုချင်းသီလနဲ့အသိပညာပဲဖြစ်တယ်။မနုဿတေသုစဒေဝေတုသီလပညာနာတောစေယလူပြေမှာပဲဖြစ်ဖြစ်နတ်ပြေမှာပဲဖြစ်ဖြစ်ဆိုလိုတာကအသိဉာဏ်ရှိတဲ့ဘုံဘဝတွေဟာလူနဲ့နတ်ပဲဖြစ်တယ်ပေါ့အဲ့ဒီအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တွေရဲ့ဘုံဘဝဟာလူပြေမှာပဲဖြစ်ဖြစ်နတ်ပြေမှာပဲဖြစ်ဖြစ်သီလနဲ့ပညာဟာအကောင်းဆုံးသောအရေးချင်းပဲလို့ဆိုလိုတယ်ပေါ့အဲ့တော့ဘုန်းကြီးတွေတွေလူဖြစ်လာပြီဆိုလို့ရှိရင်နံပါတ်1အရေးကြီးတာဘာလို့ဆိုကိုချင်းသီလဖြစ်တယ်လူပုဂ္ဂိုလ်ဆိုလို့ရှိရင်လူတွေကျင့်သုံးရမယ့်ကိုချင်းသီလယဟန်ဖြစ်လာပြီဆိုရင်ယဟန်နေကျင့်သုံးရမယ့်ကိုချင်းသီလအဲ့ဒီကိုချင်းသီလအတိုင်းလိုက်နာကျင့်သုံးမယ်ဆိုလို့ရှိရင်လူတော်လူကောင်းလို့ဆိုတဲ့အထင်လူကောင်းလို့ပြောကောင်းတဲ့ပုဂ္ဂိုလ်လို့ဆိုရမယ် ကိုကျင်းသီလရှိတဲ့ပုဂ္ဂိုလ်လူကောင်းလို့ပြောတယ်။ကောင်းတယ်။သို့တော့ကိုကျင်းသီလရှိုံနဲ့ပြည့်စုံမလားလို့ဆိုရင်ပြည့်စုံသေးဘူး။လူတော်ဖြစ်ဖို့လုံးဝအောင်။လူတော်ဖြစ်ဖို့ကြတော့ဘာလို့ဆိုရင်ပညာတရား။အသိပညာရှိရ။ပညာဆိုဒီမှာဒီကနေ့ခေတ်သင်နေကြတာကိုပညာလို့အခုလဲနီးပညာတက်ကတော့ဆိုပြီးတော့ပညာသင်တယ်လို့ပြောကြတယ်။အမှန်ကတော့လုံပုံလုံနီးတွေစီကံစနစ်တကျ systematically စနစ်တကျဒီစနစ်ဒေတာတွေကိုဖော်ပြပေးတာဒါတွေကိုပညာလို့ခေါ်တယ်။သို့တော့အဲ့ဒါတွေကိုမှတ်သားပြီးကိုယ်ကိုယ်တိုင်လက်တွေ့လုံလုံတဲ့အခါဒါတွေကိုအခြေခံပြီးတော့ကိုယ်အုံနောက်ကသို့မဟုတ်အသိစိတ်နဲ့ရှင်တွဲလာတဲ့အမှားအမှန်ဝေဖန်ဆုံးဖြတ်တတ်လာတယ်အကြောင်းအကျိုးကိုဆင်ခြင်တတ်လာတယ်အဲ့ဒါကြတော့မှပညာအစစ်ဖြစ်လာနော်ပရမပညာဆိုတာကိုသင်ယူတယ်ပညာကိုသင်ယူပြီးတဲ့အခါကျတော့ကိုယ်ကိုယ်တိုင်အသုံးချပြီးဆိုမှတကယ်ကိုပညာဖြစ်လာကိုယ့်ရဲ့သင်တော့သင်ထားပါရဲ့သင်ထားတာကိုမှတ်ပြီးတော့လိုက်လုံးထာမျိုးပညာလားလို့ဆိုဒါပညာလို့မခေါ်သင်ညာလို့ပဲခေါ်တယ်ပညာဆိုဒီမှာသင်ထားတဲ့အတိုင်းမှာသင်ထားပြီးတာကိုမှတ်သားထားပြီးတော့အဲ့ဒီပုံမှာအခြေခံပြီးတော့တွေးတောဆင်ခြင်သုံးသပ်တတ်ပြီးအမှားနဲ့အမှန်အကြောင်းနဲ့အကျိုးအကောင်းနဲ့အဆုခွဲခြားသိတဲ့အသိကိုသာပညာလို့ခေါ်တယ်နော်အဲ့ဒီလိုပညာရည်တွေသင်ကြားရမယ်ကိုချင်းတရားလည်းကောင်းတယ်ပညာတွေကိုလည်းသင်ထားလို့အရာရာမှာဆင်ခြင်တုံတရားတွေရှိလာပြီဆိုရင်လူဘွားဒါလူတော်လို့ခေါ်ပြန်တယ်အဲ့တော့လူတော်လည်းဖြစ်ရမယ်လူကောင်းလည်းဖြစ်ရမယ်လို့ဆိုဒီကနေ့အကြောင်းသူအကြောင်းသားလေးတွေလူကောင်းဖြစ်အောင်ကိုချင်းအကျင့်တရားကိုထိန်းသိမ်းကြရမှာဖြစ်တယ်လူတော်ဖြစ်ဖို့အတွက်ပညာကိုစူးစမ်းကြရမှာလောကမှာအကောင်းဆုံးသောအရေးချင်းနှစ်ရပ်တစ်ခုမှချုပ်ရင်းလို့မရဘူးနော်ကိုချင်းဒီလားပြက်ပြန်းသွားရင်လူကောင်းမဟုတ်တော့ဘူးလူဆိုးဖြစ်သွားပြီပညာမဲ့လို့ရှိရင်လူလျော်ဖြစ်သွားပြန်လူတော်မဖြစ်ပြန်ဘူးအဲ့ဒါကြောင့်မလို့လူကောင်းလည်းဖြစ်ဖို့လိုတယ်လူတော်လည်းဖြစ်ဖို့လိုတီလာလည်းရှိရမယ်ကိုချင်းတီလာလည်းရှိရမယ်ပညာလည်းရှိရမယ်လို့ဒီလိုဆိုတာပေါ့နော်အဲ့ဒါကြောင့်ဘုရားဗတာဝင်သူတော်စင်နေအနေနဲ့ကဥတီချက်အနေနဲ့လိုက်နာကျင့်သုံးရမှာတော့နံပါတ်1အကျင့်စာရိတ္တကောင်းဖို့ဟာနံပါတ်1ဥတီချက်ထားပြီးနံပါတ်2ပညာသင်ကြားဖို့ဟာနံပါတ်1ထားအဲ့ဒါလို့သီလနဲ့ပညာတွဲဖက်ပြီးတော့သွားပြီဆိုလို့ရှိရင်တော့လူလောကမှာကိုဟာတကယ်တန်ဖိုးရှိတဲ့လူတော်လူကောင်းအဖြစ်ကိုရောက်တော့ဒါဖြင့်လူတော်လူကောင်းဖြစ်လာပြီလို့ဆိုတဲ့အခါဒီလိုအရေးချင်းရှိလာတဲ့အခါဘာလုပ်ရမှာလဲလူတော်လည်းဖြစ်ပြီးလူကောင်းလည်းဖြစ်ပြီးကိုယ့်ဘာကိုကောင်းနေုံနဲ့ပြီးလားမပြီးသေးဘူးကိုယ့်ဘာကိုတောနေုံနဲ့ပြီးမလားမကောင်းမပြီးသေးဘူးအဲ့တော့လူဘဝရောက်လာပြီဆိုရင်လူအများအကျိုးပြုလုပ်ငန်းကိုလုပ်ချရမှာဖြစ်တယ်ပေါ့လူတွေရဲ့အကျိုးပြုလုပ်ငန်းကိုယ့်ပတ်ဝန်းကျင်ရဲ့အကျိုးပြုလုပ်ငန်းအဲ့ဒါတွေလုပ်ဖို့အတွက်အရေးချင်းဒီအရေးချင်းနှစ်ရပ်ပေါ်မှာထပ်ဆင့်ပြီးတော့လိုအပ်တဲ့အရာကဘာလို့ဆိုလို့ရှိရင်နှလုံးသားရဲ့เนาะတန်ရှင်းစင်ကြယ်မှုတနည်းအားဖြင့်ပြောရင်စိတ်နေသဘောလားအရေးချင်းနှစ်ခုတော့ရပြီသို့တော့စိတ်နေသဘောလားကောင်းမှုပညာတော့တော်ပါရဲ့ကိုချင်းသီလတော့ရှိပါရဲ့စိတ်သဘောလားမကောင်းဘူးဆိုလို့ရှိရင်လူဟာတန်ဖိုးရှိတဲ့လူမဖြစ်ပြန်နော်တန်ဖိုးမရှိတဲ့လူမဖြစ်ဘူးအဲ့တော့တန်ဖိုးရှိတဲ့လူဘဝမှာကိုခုမြန်မာနိုင်ငံမှာလူဖြစ်လာကြတယ်ဆိုရင်မြန်မာနိုင်ငံအတွက်တန်ဖိုးရှိတဲ့လူဖြစ်အောင်စ조사ကိုမြန်မာနိုင်ငံမြန်မာလူမျိုးတွေမြန်မာတိုင်းဒေသကြီးတစ်ခုလုံးမြန်မာနိုင်ငံတစ်ခုလုံးအတွက်ကိုမျိုးပေါ်မှာနေကိုရေတောက်ပြီးတော့ကိုဒီစကားကိုပြောကြတယ်မိမိတို့ရဲ့မျိုးနွယ်တွေအားလုံးအတွက်ကြီးပွားတိုးတက်ဖို့စိတ်နေသဘောထားတစ်ခါအရေးကြီးပြန်တယ်အဲ့ဒီစိတ်နေသဘောထား ဆိုတာဘာလဲလို့ဆိုရင်ကိုတယောက်တည်းနေတာမဟုတ်သည့်အတွက်ကြောင့်ကိုယ့်ရဲ့ပတ်ဝန်းကျင်အပေါ်မှာအကျိုးစီးပွားကိုလိုလားတဲ့စိတ်ရှိရမေတ္တာလို့ခေါ်တယ်အဲ့ဒါနော်ဘယ်သူ့ကိုပဲဖြစ်ဖြစ်ကောင်းစားစေခြင်းနဲ့ကြီးပွားစေခြင်းနဲ့စိတ်ထားပျက်စီးစေလိုတဲ့စိတ်ထားမရှိဘူးအားလုံးကြီးပွားတိုးတက်စေခြင်းနဲ့စိတ်ရှိတယ်မေတ္တာဟုတ်တရားတွေချမ်းသာကြပါစေလို့မေတ္တာပို့နေမှာမေတ္တာမဟုတ်ဘူးနော်စိတ်ထက်ကအားလုံးအဆင်ပြေစေခြင်းနဲ့စိတ်ထားဒါတခုအဲ့တော့ဒီအားလုံးပေါ်မှာအဆင်ပြေစေခြင်းနဲ့ချစ်ခင်တယ်ရင်းနှီးတယ်မိတ်ဆွေဖြစ်တယ်ဆိုတဲ့စိတ်ဓာတ်လေးတွေထားခြင်းဟာအမုန်းတရားကိုမိမိရဲ့နှလုံးသားထဲကဖယ်ရှားထားခြင်းဖြစ်တယ်ဖယ်ရှားထားသည့်ဖြစ်သည့်အတွက်ကြောင့်ဘယ်ပုဂ္ဂိုလ်နဲ့မှမတည့်ဘူးလို့ဆိုတာမရှိတော့အားလုံးဟာကိုယ်နဲ့အဆင်ပြေမေတ္တာဆိုတဲ့သဘောကစိတ်နေသဘောဓာတ်တစ်ခုကိုယ်တဏ္ဍာတီဆောင်ရဖြစ်တယ်နောက်တစ်ခုကဘာလို့ဆိုမေတ္တာဆိုတဲ့စိတ်နေသဘောဓာတ်တစ်ခုကိုတီဆောင်ထားတဲ့လူအတိုင်းဝိုင်းကြီးတစ်ခုထဲမှာတချို့ပုဂ္ဂိုလ်တွေကတိမ်ငယ်တယ်နော်အသိပညာသင်ကြားတော့လဲတတ်မြောက်မှုမရှိဘူးသို့မဟုတ်ဘဝမှာမပြည့်စုံသည့်အတွက်ကြောင့်လိုအပ်ချက်တွေများနေတယ်ကျမ်းမာရေးမကောင်းလို့ပဲဖြစ်စေစီးပွားရေးမကောင်းလို့ပဲဖြစ်စေအခြေအနေမပေးလို့ပဲဖြစ်စေဆင်းရဲဒုက္ခငိမ့်ကြသွားတဲ့ပုဂ္ဂိုလ်တွေပေါ်မှာဘာလို့ရမလဲအကျဉ်းနာတရားထားလို့ဆိုအဲ့ဒီလိုအကျဉ်းနာတရားထားပြီးတော့ဖေးမကူညီသွားနိုင်တဲ့သဘောတရားကိုကရုဏာလို့ခေါ်တယ်ကိုယ်ရငိမ့်ကြနေလို့ရှိရင်ကျဉ်းနာတနာဖေးမကူညီသွားတာတနာတယ်ဆိုတာတနာပါတယ်ဟဲ့လို့ပြောရုံနဲ့ပြီးတာမဟုတ်ဘူးနော်လိုအပ်တဲ့အကူအညီတစ်ခုပေးသွားတယ်ဖေးမတယ်ဆင်းဒုက္ခမရောက်အောင်ကူညီပေးတယ်ဒါတွေကကရုဏာလို့ခေါ်တယ်နောက်တစ်ဖက်ကကြည့်မယ်ဆိုရင်ကိုယ့်ရဲ့အတိုင်းဝိုင်းထဲမှာကိုယ့်ရဲ့တာသွားပြီးတော့ပညာလဲတော်တယ်ကိုချင်းတရားလဲကောင်းတယ်ကိုယ့်ရဲ့ထူးချွန်သွားတဲ့ပုံကိုယ်တွေဆိုတာရှိလားအဲ့ဒါလို့ရှိလာတဲ့ပုံကိုယ်တွေပေါ်ကြတော့သူကဝန်တာနိုင်တဲ့မုရိတာတရားရှိရဝန်တာနိုင်မှုမရှိဘူးဆိုရင်ဘာဖြစ်လာတော့ဆိုလူမှာ jealousy ဖြစ်လာအဲ့ဒီ jealousy ဆိုတာလူအတိုင်းဝိုင်းထဲမှာအဆိုးဆုံးတရားတစ်ခုပဲကြီးပွားတိုးတက်မှုကိုခန္ဓာပိတ်ပင်တတ်တဲ့တရားတစ်ခုလူတွေရဲ့တဦးနဲ့တဦးစီလုံးညီညွတ်မှုကိုဖျက်ဆီးပစ်တတ်တဲ့တရားတစ်ခုပဲအဲ့ဒီတရားဟာမုရိတာမထားနိုင်လို့ဖြစ်လာတာဖြစ်တယ်သူ့ကိုမုရိတာတရားနဲ့ဖယ်ရှားပြည့်နော်appreciative joy လို့ခေါ်တယ် appreciative ဆိုတာ appreciate လို့อ่ะသူ့ဘာသူကြီးပွားတိုးတက်လာတာသူစူးစမ်းလို့သူအောင်မြင်လာတာသူကံကောင်းလို့သူအထက်ရောက်လာတာ appreciate လုပ်နိုင်အောင်ဒီလိုဆိုလိုတာပေါ့เนาะလောကလူတွေကဒီတူတယောက်ကြီးပွားသွားလို့ရှင် congratulation တောင်မလုပ်နိုင်ဘူးပေါ့တချို့ကြ appreciate မလုပ်နိုင်ဘူးဘာလုပ်လဲမလုပ်နိုင်တဲ့အခါကျဘာပြောလဲအပြစ်ပြောလာဘာကြောင့်ညာကြောင့်လဲဆိုပြီးအပြစ်တွေပြောလာအဲ့ဒီအပြစ်ပြောလာတာ jealousy ဖြစ်သွားခေါ့ jealousy ဖြစ်သွားတဲ့ကဘာဖြစ်လာတော့ဆိုအမုန်းစိတ်တွေဝင်လာအမုန်းစိတ်ဝင်လာတဲ့ကမေတ္တာဆာမရှိတော့ကြောက်သွားတယ်အဲ့ဒီမှာ society ကြီးတစ်ခုရဲ့ညီညွတ်မှုကပျက်စီးသွားတယ်ဒါကြောင့်မို့လို့မုဒိတာလို့ခေါ်တယ်ကိုယ့်ရဲ့တာလို့ရှင် appreciate လုပ်နိုင်ရမယ်congratulation လုပ်နိုင်ရမယ်အတိမတ်ပြုနိုင်ရမယ်နော်ကိုယ့်ရဲ့သားသားရဲ့အတိမတ်ပြုနိုင်ဒါဟာတကယ်ဒီကနေ့ခေတ်မှာအရေးကြီးတဲ့လိုအပ်ချက်အရင်အတွေးတစ်ခုဖြစ်တယ်ပေါ့အားကစားပြိုင်ပွဲတွေမှာရှိကိုယ့်ရဲ့သားသားရဲ့နော် appreciate လုပ်နိုင်ရမယ် that's why နှုတ်ဆက်နိုင်ရမယ်လို့ဒီလိုဆိုတာကိုယ့်ရဲ့သားသားရဲ့လည်းကျေနပ်နိုင်ရမယ်ကိုယ်ရှုံးရင်လည်းရှုံးတာကိုငါသူ့လောက်မတော်လို့ရှုံးတယ်လို့ဆိုတာကိုကကိုယ့်ရဲ့ပြောင်းညံမှုကိုသိပြီးတော့နောက်တစ်ချိန်ကိုယ့်ရဲ့ကိုယ်အတားအောင်ကြိုးစားမယ်ဆိုတဲ့စိတ်ဓာတ်မျိုးနဲ့သူတစ်ချိန်တာသွားတာကိုအတိမတ်ပြုပါကိုရှုံးရင်လည်းရှုံးတာကိုအတိမတ်ပြုပါအဲ့ဒါလို့မဟုတ်ဘူးဆိုလို့ရှိရင် jealousy ဖြစ်လာ jealousy ဖြစ်လာလို့ရှိရင်ဘာဖြစ်အမုန်းတရားတွေဝင်လာ အမုတ်တရားဝင်လာလို့ရှိရင်သူ့ရဲ့နှလုံးသားဟာပြက်ပြားသွားတယ်ပေါ့ဒီရှင်ကျေးမှုညင်ညွတ်မှုစိတ်လုံးညင်ညာမှုဆိုတဲ့စိတ်နေသဘောထားလေးဟာပြည့်စုံသွားတယ်ဒါကြောင့်မလို့လူတော်လူကောင်းဖြစ်ဖို့အတွက်အခုလို့စိတ်နေသဘောထားလေးဟာလည်းသိအရေးကြီးတယ်လို့ဆိုလို့စိတ်နေသဘောထားလေးအရေးကြီးတဲ့စိတ်နေသဘောထားလေးကိုပြုပြင်ရမှာဖြစ်တယ်ဒါကိုယ်တိုင်လိုက်နာကျင့်သုံးဖို့လိုအပ်တယ်ကိုယ်ရဲ့တာရဲ့ပုဂ္ဂိုလ်တာဝစီသူစူးစမ်းလို့တာလားငါလဲတာအောင်စူးစမ်းမယ်ဆိုတဲ့စိတ်နဲ့ဒီ appreciative joy ဆိုတဲ့ဘုဒ္ဓတာထားနိုင်ရမယ်တဲ့အဲ့ဒါဟာအရေးကြီးတဲ့စိတ်လေးတော်တာတစ်ခုပဲနောက်တစ်ခုကတော့လောကမှာကောင်းသူလည်းရှိမကောင်းသူလည်းရှိလူဆိုတာလူစိုးလူကောင်းရှိနေတတ်ကြကောင်းသူအပေါ်မှာဘယ်လိုစိတ်သဘောထားမလဲမကောင်းသူအပေါ်မှာဘယ်လိုစိတ်သဘောထားမလဲဆိုတဲ့အခါမှာကောင်းသူအပေါ်မှာပဲဖြစ်စေမကောင်းသူအပေါ်မှာပဲဖြစ်စေစိတ်နေသဘောထားဟာမကောင်းလို့မုန်းရမှာမဟုတ်ဘူးကောင်းလို့ချစ်ရမှာမဟုတ်ဘူးနော်ကောင်းသည်မကောင်းသည်ဟာငါနဲ့မဆိုင်ဘူးသူနဲ့သာဆိုင်တယ်တပ်ပြီးတတ်တာကမ္မတကအလုံးဟာအဆိုးအကောင်းမှန်တယ်ဗျသူနဲ့သာဆိုင်တယ်ငါနဲ့ဆိုင်တဲ့အလုပ်ကငါလုပ်မယ်လို့ဆိုပြီးတော့သီးခံခြင်းခွင့်လွှတ်ခြင်းနဲ့ကိုလုတ်တင်တာကိုလုတ်တာနော်အပြစ်မပြောဘူးဘယ်မလိုက်ဘူးဆိုတော့စိတ်ဓာတ်တွေကြန့်ခိုင်မှုရှိတာကိုဥပိ္ပခာလို့ခေါ်တယ်ဥပိ္ပခာဆိုတာတိမတ်တာကိုပြောတာနော်ကိုကချစ်ခင်လို့ဖဲလိုက်တာလည်းမလုပ်အောင်မုန်းလို့အပြစ်ချတာလည်းမလုပ်အောင်မုန်းလို့လို့ပြစ်ချတယ်ဆိုရင်လည်းကိုဟာတရားလမ်းကြောင်းကတိမ်းဆောင်းသွားတာဖြစ်တယ်ဆန္ဒဂတိလိုက်ရရောက်တယ်ပေါ့ဆန္ဒဂတိဆိုတာဆန္ဒဆိုတာချစ်ခင်ခြင်းကြောင့်အဂတိမလိုက်ရမဲ့တရားလမ်းကြောင်းချွတ်ချော်ပြီးတော့တိတိမတ်မတ်မဆောင်ရဘဲနဲ့လွဲချော်ပြီးဆောင်ရတာဆန္ဒဂတိလို့ခေါ်ဒေါသဂတိဆိုတာဒေါသဆိုတာမုန်းတီးခြင်းကြောင့်အဂတိမလုံတဲ့နာကိုလုံတယ်လမ်းကြောင်းလွဲသွားတယ်ဒါကိုဒေါသဂတိလို့ခေါ်မောဟဂတိဆိုတာအသိပညာမလုံလောက်သည့်အတွက်ကြောင့်လုံးတဲ့လုံးထိုက်တာမသိဘူးမလုံးတဲ့တာမသိဘူးမသိဘူးအတွက်ကြောင့်မလုံးတဲ့တာကိုလုံးတယ်လုံးတဲ့တာကြမလုံဘူးဆိုတာဒါမောဟဂတိလို့ခေါ်တယ်။ဘယဂတိဆိုတာကြတော့အေးဒါလုံးလိုက်ရင် तू ကငါရံလုံးမလား။နော်ဒီဟာလုံးလိုက်ရင်မှန်ကန်တာကိုသိရတဲ့ဒါလုံးလိုက်ရင်ငါ့ကိုငါရံလုံးမလားဆိုပြီးကြောက်သည့်အတွက်ကြောင့်ဓမ္မလမ်းကြောင်းကနေတိမ်းဆောင်းသွားတာကြတော့ဘယဂတိလို့ခေါ်တယ်။အဲ့ဒါမျိုးတွေကရှောင်နိုင်တာဥပိ္ပခာလို့ပြောတာနော်။အဲ့ဒါတွေမဖြစ်စေဘဲနဲ့အလဲအလတ်တိမှန်စွာရှင်းသုံးနေထိုင်တာကိုဥပိ္ပခာ။အလုံးပေါင်းလိုက်တော့စိတ်နေသဘောထားဟာမေတ္တာ၊ကရုဏာ၊မုဒိတာ၊ဥပိ္ပခာဆိုတဲ့စိတ်နေသဘောထားတွေထားရမှာဖြစ်တယ်နော်။ကိုချင်းသီလနဲ့လူကောင်းဖြစ်အောင်ကြိုးစားပညာနဲ့လူတော်ဖြစ်အောင်ကြိုးစားစိတ်နေသဘောထားကောင်းမှုအတွက်မေတ္တာထားမယ်ကရုဏာထားမယ်မုဒိတာထားမယ်ဥပိ္ပခာနဲ့တိမတ်စွာတရားမှန်တိုင်းအတိုင်းတရားလမ်းကြောင်းအတိုင်းတိမတ်စွာကျင့်သုံးနေထိုင်မယ်လို့ဆိုလို့ရှိရင်တော့လောကမှာပြောစရာမရှိတော့တန်ဖိုးရှိတဲ့လူပဲဖြစ်လာမှာဖြစ်တယ်ပေါ့ဒါကြောင့်မို့ဒီကနေ့လူငယ်လူရွယ်တွေဟာမိမိတို့ဘဝခရီးကိုရှောင်လန်းကြတဲ့အချိန်မှာတို့တွေကိုကျင့်တရားကောင်းနဲ့ကိုကျင့်သီလအကျင့်စာရိတ္တမပြတ်အောင်တို့ထိမ့်သိမ့်မယ်တောအောင်ပညာကိုကြိုးစားမယ်တို့ရဲ့စိတ်နေသဘောထားတွေဟာအများပေါ်မှာမေတ္တာထားမယ်နှိမ့်ချသွားတဲ့မိတ်ဆွေတွေပေါ်မှာကရုဏာထားမယ်တို့ရဲ့တာသွားလို့ရှိရင်လည်းဝမ်းမြောက်နိုင်တဲ့ပုရိတာထားမယ်အလုံးပေါ်မှာတို့ညီညီမျှမျှဆက်ဆံပြီးတော့မှန်ကန်တဲ့လမ်းကြောင်းပေါ်ရပ်တည်ပြီးတော့ဆောင်ရွက်သွားမယ်လို့ဆိုတဲ့စိတ်နေသဘောထားတိမတ်စွာထားနိုင်ပြီဆိုရင်မြတ်စွာဘုရားရဲ့အဆုံးအမကိုလိုက်နာရရောက်ပါတယ်မြတ်စွာဘုရားကလောကမှာဆုံးမတယ်ဆိုတာဒီတရားလမ်းကြောင်းတွေကိုပဲဆုံးမတာဖြစ်တယ်ဘုရားရှိမှထိုင်ပြီးတော့ကောင်းကျိုးချမ်းသာရရပါလို့ဤလို့ဆုတောင်းရမှာမဟုတ်ပါဘူးမြတ်စွာဘုရားကိုယ်တိုင်ကလည်းသူဘုရားပန်းတို့ရေချမ်းတို့စီမီးတို့နဲ့ဆက်ကလူတန်းနေတာကိုအဓိကထားတာမဟုတ်ပါဘူးဘုရားကိုယ်တိုင်ပဲပြိဋိဘံစံဃာနီးမှာမှာခဲ့တာရှိတယ် ဒါကတော့လူတွေရဲ့စေရနာအလျောက်စီမီပိုင်းရေချမ်းတို့ဖြင့်ပူဇော်နေကြတာဟာမပူဇော်ရဘူးလို့ဆိုလိုတာမဟုတ်ဘူးမြတ်စွာဘုရားအကြိုက်မဟုတ်ဘူးပေါ့မြတ်စွာဘုရားကြိုက်လို့လူတွေကလိုက်လို့တာမဟုတ်ဘူးသူတို့ကြိုက်လို့လို့တာနော်ဘုရားကိုပန်းလူတွေစီမီလူတွေဆိုတော့သူတို့ကြိုက်တယ်ဘာလို့ကြိုက်တုံးဆိုရင်အေးစီမီလူရင်တော့မွားညံကြီးလိုက်မယ်ပန်းလူလို့ရှင်လှလိမ့်မယ်ဆိုတာဒါတွေတွေးပြီးတော့ကိုကြိုက်လို့လှုပ်ချတာဒါဖြစ်တယ်။မြတ်စွာဘုရားရဲ့အကြိုက်ကတော့ဘာလို့ဆိုရင်ဓမ္မာနုဓမ္မပฏิပတ်တိငါဆုံးမထားတဲ့တရားလမ်းကြောင်းအတိုင်းလက်တွေ့ကျင့်သုံးတာလို့ဒီလိုဆိုလိုတယ်ပေါ့။အဲ့ဒီလိုလက်တွေ့ကျင့်သုံးမှုဟာငါ့ကိုပူဇော်ခြင်းပဲဖြစ်တယ်လို့တမ္မာပฏิပတ်တိအနုတ္တရာပူဇာအကောင်းဆုံးသောလိုက်တံကျင့်သုံးမှုဟာအကောင်းဆုံးသောပူဇော်ခြင်းသောမသူဒီဒီနိပညာတက္ကသိုလ်နိပညာတက္ကသိုလ်ကိုအကောင်းဆုံးကူညီမယ်ចောင်းသားတွေအနေနဲ့တို့နိပညာတက္ကသိုလ်ကြီးဟာတို့ပညာသင်ကြားရတဲ့ဌာနကြီးဖြစ်သည့်အတွက်ကြောင့်တို့အနေနဲ့အကောင်းဆုံးလုပ်ချင်တယ်ဆိုရင်ဘာလုပ်ရမလဲအေးနိပညာတက္ကသိုလ်မှာချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုလိုက်နာပြီးတော့ပညာကြိုးစားခြင်းဟာဒီတက္ကသိုလ်ရဲ့ဂုဏ်သိက္ခာတွေကိုမြင့်မားစေခြင်းသာဖြစ်တယ်အေးဒီနည်းပညာတက္ကသိုလ်ကထွက်တဲ့ပုဂ္ဂိုလ်တွေဟာပညာတော်ကြတယ်เนาะအကျင့်စာရိတ္တကောင်းကြတယ်ဆိုတာဟာကြီးမားတဲ့ဂုဏ်ကြီးတစ်ခုပါအဲ့ဒီဂုဏ်မျိုးရအောင်နေရာတိုင်းနေရာတိုင်းမှာကြိုးစားကြရမှာဖြစ်တယ်တခြားကြိုးစားမှုတွေကဒီလောက်ကြီးတန်ဖိုးမရှိတော့ပါဘူးချမှတ်ထားတဲ့စဉ်ချင်းစည်းကမ်းတိုင်းလိုက်နာခြင်းပညာတက်အောင်သင်ယူခြင်းဖြင့်မိမိတို့ပညာသင်ရာတက္ကသိုလ်ကျေးဇူးဆက်ကြရမှာဖြစ်တယ်နောက်ဆုံးမှာမိမိတို့နေထိုင်ရာမြန်မာနိုင်ငံကိုကျေးဇူးဆက်မယ်ဆိုလို့ရှိရင်တို့တွေဟာအကောင်းဆုံးအတော်ဆုံးလူဖြစ်အောင်တို့တွေကြိုးစားပြီးတော့တိုင်းပြည်အကျိုးကိုတည်ဖို့ဆောင်ရွက်မယ်အမျိုးဘာသာသာသနာအကျိုးကိုတည်ဖို့ဆောင်ရွက်မယ်လို့ဆိုတဲ့စိတ်ဓာတ်မျိုးမွေးမြူပြီးတော့ကြိုးစားအားထုတ်ကြရမှာဖြစ်တယ်အဲ့ဒီလိုကြိုးစားအားထုတ်မှသာလေတကယ်စစ်မှန်တဲ့ကြိုးစားအားထုတ်ခြင်းဖြစ်တယ်လို့ကိုယ်စီကိုယ်စီယုံကြည်လက်ခံပြီးတော့ကျင့်ကြံကြိုးကုပ်လိုက်နာအားထုတ်နိုင်ကြပါစေကုန်သတည်းရှည်စက်ကွက်လေးလေးကရှည်စက်ချတယ်နော်အားလုံးဆိုကြပါအရှင်ဖေယားဘုရားတပည့်တော်တို့သည်ဘုရားမြတ်စွာသာသနာတော်မြတ်ကြီးကိုပူဇော်သောအားဖြင့်တန်ခါတော်ရှင်မြတ်တို့ကိုပင်ဖိတ်ပြီးလျှင်တရဏဂုံသီလကိုစောင့်တည်ကြ၍ဘုရားဓမ္မကိုနာယူကြပါကုန်၏ဝါဆိုသင်္ကန်းတို့ကိုအချံအယံလူတန်းဘွယ်ပစ္စည်းတို့နှင့်တကားလူတန်းဆက်ကကြပါကုန်၏ဆန်ခဲဝယ်ဘောစဉ်ချူခြင်းရသာသာဗျာတို့ကိုသာဗျာတို့ကိုစက္ကကြပါကုန်၏စက္ကကြပါကုန်၏ဓမ္မပူဇာဓမ္မပူဇာဝိထုငွေတို့မှဝိထုငွေတို့မှဖြစ်ပေါ်လာသောဖြစ်ပေါ်လာသောပစ္စည်းလေးပါဖြင့်ပစ္စည်းလေးပါဖြင့်ပူဇော်ကြပါကုန်၏ပူဇော်ကြပါကုန်၏ယနေ့ယခုယနေ့ယခုပေါင်းစုညီညာပေါင်းစုညီညာပြုလုံးအပ်ပါသောသာသနာလောကဟသာသနာပူဇာသာသနာပူဇာဝါဆိုသင်္ကန်းဆက်ကလူတန်းရခြင်းဤကုသိုလ်စေရနာသည်နိဗ္ဗာန်ချမ်းသာ၏အကြောင်းအထောက်ပံ့ဖြစ်ပါစေသတည်းဤကောင်းမှု၏အဖို့ဘာကကိုအမိအဖအမိအဖ
อ
ภูอภวา
อภูอภวา
สยามตมามาสายิ
สยามตมามาสาย
ิกบาดูกบาดา
ด
ูนับเพียงมาตัดวะอัญญาดูอาอัญญาอัญญาวีนาบาโกอี
ปุ
ถุอาภิญ
ม
ีปัญญาตะกะโตเสรณะโบไสวาสีติเอริยาไนสีจากงโนนะปองโนอาอัญญะอัญญะวิงะวาโกอิวิ
งะวาโกอ
ิ30บง
30
บงฉินดีกงโนฉินดีกงโน
ทุ่งสงญาสว
าท
ุ่งสงญ
าสวา
ตัตว
ะโดติตัตวะโดติกุโตอัญญะกุโตอัญญะโกไสเลพยา
โกไสเล
พยาฉันตา
จ
าติฉันตาจาติชิจะปาสีกุณฑ
ริ
ชิจะปาสีกุณฑริอะโรตะนะอะเมอะเมอะเมอะชิโรจะปาโก